ာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးပြောပြမှာကတော့ဒီနေပြည်တော်တပင်ရွှေထီးရက်ကွက်မှာနေတဲ့ပြည်သူတယောက်ကသူတို့လုံခြုံမှုအတွက်စိုးရိမ်နေတဲ့အကြောင်းပြောပြမှာပါ။ဒီနေပြည်တော်ဆိုတာအစိုးရရုံးတွေအခြေစိုက်တဲ့မြို့တစ်မြို့ပါ။ဒီလိုမြို့မှာလောင်ကစားဝိုင်းတွေအများပြားရှိနေတဲ့အကြောင်းကိုကျွန်မတို့ RFA ကိုဖုန်းနဲ့ဆက်သွယ်ပြောလာတာပါ။နေပြည်တော်ကြည်တောင်ကံရွာလမ်းဘေးအထက်က20ကျောင်းသားကဒီအနောက်ဖက်လှဲပြင်ကွင်းရွာနားမှာတရားမဝင်လောင်ကစားဝိုင်းတွေအများကြီးရှိနေတယ်လို့ပြောလာပါတယ်။ဒီလောင်ကစားဝိုင်းတွေကြောင့်ဒီအနီးပတ်ဝန်းကျင်မှာဒုစရိုက်မှုတွေလည်းတိုးလာနေပါတယ်။အဲ့ဒီလောင်ကစားဝိုင်းလှုပ်လာတာတစ်နှစ်ကျော်လောက်ရှိနေပြီလို့လည်းပြောပါတယ်။အဲဒီလိုလောင်ကစားဝိုင်းတွေကြောင့်အနီးပတ်ဝန်းကျင်ဒီရက်ကွက်တွေဖြစ်တဲ့တပင်ရွှေထီးရက်ကွက်တို့ဒီနဝရေးရက်ကွက်တွေမှာနေတဲ့ပြည်သူတွေကမလုံခြုံသလိုခံစားနေရတာပါ။ဒီရက်ကွက်အနီးမှာလောင်ကစားဝိုင်းတွေရှိနေရင်ဒီခိုးဆိုးလူရက်မှုတွေကလည်းရှိလာနိုင်မှာပါပဲ။အဲဒါကြောင့်ဒီလောင်ကစားဝိုင်းတွေကိုတက်ဆိုင်ရာကအရေးယူစီစစ်ပေးဖို့ RFA ကတဆင့်တောင်းဆိုလာပါတယ်ရှင်။နောက်ထပ်ပြောပြမှာကတော့ဒီမန္တလေးတိုင်းဒေသကြီးမတရားမြို့နယ်ဆယ်တော်ကြီးကျေးရွာဆလေအုပ်စုထဲမှာတစ်တွေကိုနေ့တိုင်းခိုးထုတ်နေတာတွေရှိနေတယ်ဆိုပြီးဒေသခံတယောက်ကဖုန်းနဲ့ဆက်သွယ်လာတာကိုပြောပြမှာပါ။စင်ကူးနောင်ချိုကျိုးဝိုင်းကတစ်တွေကိုခိုးထုတ်နေတာဒီတညတညကိုအနည်းဆုံးတန်ချိန်200လောက်ထွက်နေတယ်လို့ပြောပါတယ်။သူတို့ကရေနတာကနေမတရားကိုထွက်တဲ့လမ်းနဲ့ဒီကြောက်တရားဘက်ကိုထွက်တဲ့လမ်းနဲ့အဲ့ဒီနှလမ်းကိုအသုံးပြုပြီးတစ်တွေကိုခိုးထုတ်နေတာပါ။အဲ့ဒီတစ်တွေကိုခိုးထုတ်ပြီးတော့ဒီထွန်ဆက်တွေကားတွေနဲ့တဲပြီးတစ်တွေကိုဆယ်တော်ကြီးရေလောင်တမန်တဲကိုချတယ်။ပြီးရင်ဆက်လေတွေမော်တော်တွေနဲ့တွဲတယ်။ဒီလိုတွဲပြီးရင်ဆယ်တော်ကြီးရေလောင်တမန်ရဲ့မြောက်ဖက်ထဲမှာတစ်ကွင်းဆိုပြီးရှိတယ်တဲ့။ဖန်စီရေးမရှိရင်အဲ့ဒီတစ်တွေကိုရေငုပ်ပြီးထွန်ဆက်တွေနဲ့ပြန်ဆွဲတင်တယ်။ညပိုင်းကျရင်လူအင်အားနဲ့တစ်ကိုမတ်တင်တာမျိုးနဲ့တစ်တွေကိုခိုးထုတ်နေတယ်ဆိုပြီးအသေးစိတ်ပြောလာပါတယ်။ဒီလိုတစ်ခိုးထုတ်တာကြောင့်ဆယ်တော်ကြီးနဲ့ရင်းနှီးတာကိုအစိုးရကဖောက်ပေးထားတဲ့ကတ္တရာလန်းဟာစိုးစိုးဝါးဝါပျက်စီးနေပြီလို့ပြောပါတယ်။ဒီလန်းတွေကဖောက်ထားတာနှစ်နှစ်ပဲရှိပါသေးတယ်။ဒီတစ်ခိုးထုတ်တဲ့သူတွေကတော့ဘာမှမမှုပဲဆက်ထုတ်နေတော့မှာပဲ။ဒီလိုတစ်ခိုးထုတ်တာတွေကိုတက်ဆိုင်ရာအာဏာပိုင်တွေကတိတိကျကျနဲ့မျက်စိမိတ်မသိကျင်အောင်စောင့်နေတယ်လို့ဒီဒေသခံက RFA ကိုဖုန်းနဲ့ပြောလာတာပါ။ဒါကြောင့်ဒါတွေကိုတက်ဆိုင်ရာတာဝန်ရှိတဲ့သူတွေသိအောင် RFA ကတဆင့်ထုတ်လွှင့်ပေးပါဆိုပြီးပြောပြလာတာပါ။အခုဆိုရင်သက်ဆိုင်ရာအာဏာပိုင်တွေလည်းတိလောက်ပြီလို့မျှော်လင့်ပါတယ်ရှင်
။ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။နောက်တစ်ခုကတော့ကျမတို့ RFA ပြန်စာလေးတစ်စောင်ပေးချင်ပါတယ်။ပြီးခဲ့တဲ့ FIFA 29ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကမြောင်းပွေရွာအနီးမှာတပ်မတော်နဲ့ရခိုင်တပ်တော် A တို့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲအတွင်းဒေသခံတွေသေဆုံးတာ၊ပျောက်ဆုံးတာတွေအများကြီးရှိခဲ့ပါတယ်။အဲ့ဒီထဲကမြောက်ဦးမြို့အထုပ်တယ်မရွာကဥဆန်ရွှေတန်းလဲပျောက်ဆုံးခဲ့တယ်ဆိုပြီးကျမတို့ RFA ကိုစုဆန်ဆိုတဲ့အကောင့်ကနေပြောပြလာပါတယ်။ဟုတ်ပါတယ်ဒီတိုက်ပွဲအတွင်းမှာပျောက်ဆုံးနေတဲ့သူတွေအများကြီးရှိပါတယ်။အဲ့ဒီထဲကမြောင်းဝေချေနဲ့ဘူးတလုံးရွာကဒေသခံ14ယောက်ကိုတပ်မတော်ကဖမ်းဆီးအမှုဖွင့်ထားတယ်လို့ကျမတို့ RFA ကစုံစမ်းသိရှိထားပါတယ်။အဲ့ဒီအမှုဖွင့်ခံထားရသူတွေအထက်မှာဥဆန်ရွှေတန်းလဲပါကောင်းပါနိုင်ပါလိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်သွားစုံစမ်းကြည့်နိုင်ဖို့ကျမတို့ RFA ကစုဆန်ဆိုတဲ့အကောင့်ပိုင်ရှင်ကိုပေးစာတစ်စောင်ပြန်ကျင်ပါတယ်ရှင်
။ RFA ကိုစာရေးပြီးပို့ကျင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ။
နောက်တစ်ခုပြောပြမှာကတော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်နေတဲ့သူတယောက်က RFA ကိုပြောပြလာတာကိုပြောပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းမှာပွဲတော်တွေကိုအရေးတကြီးပိတ်တာတွေရွှေဆိုင်တာတွေလုပ်နေတဲ့အချိန်မှာမြန်မာနိုင်ငံကပွဲလမ်းတပင်တွေကိုကျင်းပဖို့လုပ်နေတာဟာအင်မတန်စိတ်ပူစရာကောင်းတဲ့အခြေအနေတစ်ခုပဲလို့သူကသတိပေးလာတာပါ။ကျန်းမာရေးဝန်ကြီးဌာနကပွဲလမ်းတပင်တွေမလုပ်ဖို့လူထုထက်တဲ့နေရာတွေမသွားဖို့ထုတ်ပြန်ထားပါတယ်။တကမ္ဘာလုံးကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကြောက်လို့ပွဲကျင်းပတာကိုဖျက်သိမ်းကြပေမဲ့ဒေါ်အောင်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာတမျိုးပြီးတမျိုးလူထုတွဲဆောင်ပွဲတွေလုပ်နေတာတွေရှိနေတာကိုလည်းသဘောမကျဘူးလို့ပြောပြလာပါတယ်။ဟုတ်ပါတယ်မြန်မာနိုင်ငံမှာမက်ရှလနဲ့ဧပြီလမှာကြာရောက်မဲ့ပွဲတော်တွေအတော်များများရှိပါတယ်။ဒီထက်ကတကြံပွဲတော်ဆိုရင်လည်းအခုချိန်ထိမကျင်းပတော့ဘူးလို့မကြေညာသေးပါဘူး။တချို့ကလည်းဒီပွဲတော်တွေကိုမပိတ်လို့ဝေဖန်နေကြတာတွေရှိပါတယ်။ရုပ်ရှင်အကယ်ဒမီစုပေးပွဲတက်မတော်နေအခမ်းအနားနဲ့မုံရွာကချင်းတွင်းတကြံကိုတော့မကျင်းပဖို့ဆုံးဖြတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာဒီနေ့မက်ရှလ17ရက်မနက်ပိုင်းထိ4284ယောက်ထိရှိနေပါပြီ။ဗိုင်းရပ်စ်ပိုးကူးစက်ခံရတာတေးကြတယ်လို့အတည်ပြုနိုင်သူပေါင်းက32,000နီးပါးရှိနေပါတယ်။ဒီအထက်ကမှ10,000ကျော်ကတရုတ်နိုင်ငံကပါရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်မှလည်းဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုပေးကြပါဦး။ RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။